တောင်ပြိုးပင်လယ်တွင်နိုင်ငံလုံးဆောင်အောင်မယ်ကျုံ့စီမင်း COC ဆွေးဆန်မှုပေါင်းတစ်ခုကိုသဘောတူခဲ့ကြပြီးဖြစ်ပေမဲ့ COC တစ်ခုထွက်လာဖို့မှာတော့အာဆီယံနဲ့တရုတ်နိုင်ငံတို့ကြားအပြင်းအထန်ဆက်ဆက်ဆွေးနွေးကြရလို့ရမယ်အလားအလာရှိပါတယ်။ COC ထဲမှာကျုံ့မယ်ပင်လယ်နယ်နိမိတ်ကိုတတ်မှတ်တာ COC ကိုမဖြစ်မနေလိုက်နာလုံဆောင်ရမယ်လို့တတ်မှတ်တာသူတို့ရဲ့ရည်ကြောင်းသွားလာရေးလုံဆောင်ချက်တွေကိုကန့်သတ်မဲ့ဘယ်လိုအချက်မျိုးမှမစိုးထည့်သွင်းမှာတွေကိုတရုတ်ကကန့်ကွက်လိမ့်မယ်လို့ဒီလောက်သူတွေကသုံးသပ်ပါတယ်။တစ်ဖက်မှာတော့အာဆီယံနိုင်ငံတွေကဆွေးနွေးပွဲတွေဆက်လုပ်သွားတာနဲ့အများအဲ့ဒီအသေးစိတ်တွေကိုပြောဆိုကြလိမ့်မယ်လို့မြင်ရပါတယ်။ COC ထဲမှာထည့်သွင်းတဲ့အချက်တော်များကိုလွန်ခဲ့တဲ့6နှစ်အတွင်းအချိန်အများစုမှာတရုတ်ကသဘောမတူဘဲကန့်ကွက်လာတာကြောင့် COC တခုအပေါ်သဘောတူညီရေးကိစ္စ2002ခုနှစ်ကလေးကနှောက်နှေးနေတာပါ။တကယ်လို့များ COC တခုထွက်လာပြီဆိုရင်တောင်တိုးပင်လယ်ထဲမှာတရုတ်ရဲ့အကျိုးစီးပွားထိခိုက်ပျက်စီးတာမျိုးမဖြစ်စေဖို့အဲ့ဒါကိုအားပြော့တော့အောင်လုပ်ပြမှာပဲဆိုတာကျွန်တော်တို့ဒေတာပေါက်ပြောနိုင်ပါတယ်လို့တိုင်ပင်အခြေဆိုင်တောင်တိုးပင်နယ်ဆိုင်ရာသုတေသနအဖွဲ့ကညွှန်ကြားရမူဂျိုနိုဒန်စပန်ဂလာကပြောပါတယ်။35.5 km ကျော်တဲ့တောင်တိုးပင်လယ်နယ်မြေ90ရာခိုင်နှုန်းကျော်ကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားပါတယ်။ဒါကြောင့်လဲဘရူနိုင်းမလေးရှား၊ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကပိုင်ဆိုင်တယ်လို့ပြောထားတဲ့နယ်မြေတွေလည်းအဲ့ဒီအထက်မှာပါနေတာဖြစ်ပါတယ်။